Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတော်ရရှင်နေဒီနေ့တာအမောပန်းတည်ကြပါရဲ့လားခင်ဗျာ VOA အမေရိကန်တန်ရဲ့2016ခုနှစ်ဩဂုတ်လ9ရက်အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00-9:00အထိ Washington DC မြို့တော်ကနေလိုင်းနိုမီတာ1695ရူကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ Republican Party သမ္မတလောင်း Donald Trump မှာသမ္မတရည်ချင်းနဲ့ပြည့်မှုမရှိတာကြောင့်ထောက်ခံမှုပေးမှာမဟုတ်ဘူးလို့ Republican တက်လက်တော်အမတ်တူနဲ့အမျိုးသားလွန်ကြုံရေးအရာရှိဟောင်းတွေကပြောဆိုလိုက်ကြပါတယ်ဘရာဇီးနိုင်ငံမှာကျင်းပနေတဲ့နွေရာသီ Olympic အားကစားပွဲတော်မှာ American ပြည်ထောင်စုကရွှေစိတ်စု5ခုပါဝင်စုစုပေါင်း19စုနဲ့ဦးဆောင်နေပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမအေးတန်တာကျော်နဲ့တူကြီးညာပေးမှာပ
ါဟုတ်ကဲ့ပါခင်ဗျာမြန်မာနိုင်ငံကိုလက်တလုံးရောက်ရှိနေတဲ့အမေရိကန်စီးပွားရေးဆိုင်ရာလက်ထောက်နိုင်ငံရေးဝန်ကြီး Rifkin ဟာနှစ်နိုင်ငံစီးပွားနဲ့ကုန်သွယ်ရေးကိစ္စတွေကိုဆွေးနွေးခဲ့ပါတယ
်။အဲသူတို့လုပ်ငန်းရှင်တွေဘက်ကလာရောက်ရင်းနှီးမြှုပ်နှံနိုင်မဲ့ဒီအလားအလာတွေပြောပြတယ်။ဒီအလားအလာရဖို့အတွက်သူတို့အနေနဲ့ဘယ်လိုအမေရိကန်ကကူညီတဲ့နေရာကို
စီးပွားကူတန်းဝန်ကြီးဦးတန်းမြင့်ရှင်းပြသွားတာပါ။ဒီအကြောင်းသတင်းပေးဖို့ကြတဲ့အတူအဂရိလိုက်စားမှုတွေကို NLD အစိုးရကထိထိရောက်ရောက်လုပ်ကင်ဖို့အတွက်တို့တော်အမတ်ဒီကတိုက်တွန်းလိုက်တဲ့သတင်းထိုင်းနိုင်ငံကအလို့သမားရေဆောင်ရွက်သူတွေဘာတွေရင်ဆိုင်နေရသလဲစတာတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မအေးတန်နာကျူတို့ကစီးရင်ခံပါမယ်ခင်ဗျာ
Republican Party သမ္မတလောင်း Donald Trump မှာသမ္မတရည်ချင်းနဲ့ပြည့်မှုမရှိတဲ့အတွက်ထောက်ခံမှုပေးမှာမဟုတ်တဲ့အကြောင်း Republican တက်လက်တော်အမတ်တူနဲ့မြို့သားလူငယ်ရဲ့အရာရှိဟောင်းတွေကပြောဆိုလိုက်ပါတယ် Trump မှာပါတီရဲ့စံတမိုးတွေကိုကိုစားမပြုသူတိုင်းပြည်ရဲ့လူဝတ်ချက်တွေကိုဖြည့်ဆည်းပေးနိုင်မယ်သူမဟုတ်တာကြောင့်ထောက်ခံမှာမဟုတ်တဲ့အကြောင်း Republican တက်လက်တော်အမတ် Susan Collins ကပြောဆိုလိုက်တာပါမစင်မချင်းပြောဆိုမှုတွေကာကနနာမတိပဲမှတ်ချက်ပေးပြောဆိုတာတွေလုပ်လို့ရှိတတ်တဲ့ Trump ကသမ္မတဖြစ်ရွေးကောက်တင်မြှောက်ခံရရင်ကဘာကြီးတွေပုံပြီးအန်ဒီရရှိတယ်လို့လည်း1996ခုနှစ်ကလေးကတက်လက်တော်အမတ်ဖြစ်တာဝန်ထမ်းဆောင်နေတဲ့ Collins က Washington Post သတင်းစာမှာရေးသားခဲ့တာပါတက်လက်တော်အမတ်ရဲ့ဆောင်းပါးပေါ် Trump ရဲ့ CIA စီစဉ်တာဝန်ရှိသူတွေဘက်ကတစုံတရာတုံ့ပြန်တာတော့မရှိပါဘူးဒါပေမဲ့လည်းအရင် Republican သမ္မတဟောင်းနေလက်ထက်မှာတာဝန်ယူခဲ့ကြဘူးတဲ့အမျိုးသားလွန်ကြုံရေးနဲ့နိုင်ငံခြားရေးမူဝါဒရေးရာအရာရှိဟောင်း50စုပေါင်းပြီး Trump ကိုထောက်ခံမှုပေးမှာမဟုတ်တဲ့အကြောင်းအိပ်ဖွင့်ပေးစာတစ်စောင်ထုတ်ပြန်ခဲ့တာကိုတော့တုံ့ပြန်ခဲ့ပါတယ်American အမိမြေလုံခြုံရေးဌာနဝန်ကြီးအောင်းနဲ့ဖြစ်ကြတဲ့ Michael Chertoff နဲ့ Tom Ridge American ဘူထောက်လိုင်းအေဂျင်စီ CIA ကြီးကဲဟောင်း Michael Hayden အမျိုးသားထောက်လိုင်းညွှန်ကြားရေးမူအောင်းလည်းဖြစ်နိုင်ငံခြားရေးဝန်ကြီးအောင်းလည်းဖြစ်တဲ့ John Negroponte တို့အပါအဝင် Republican အရာရှိဟောင်းတွေက Trump မှာသမ္မတရည်ချင်းနဲ့ပြည့်မင်မှုမရှိတဲ့အကြောင်းပြောဆိုခဲ့ကြတာပါထရမ့်ရဲ့ CIA တာဝန်ခံတွေကတော့ဒီစာဟာအာဏာလက်မလွတ်ခြင်းနဲ့ရေဘော်စီနိုင်ငံရေးသမားတွေရဲ့ပြောဆိုချက်ဖြစ်တဲ့တုံ့ပြန်ခဲ့ပါတယ်
။ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းကကွာတာမြို့မှာရှင်းနေများပြအပါအဝင်လူပေါင်း80မကတေဆုံးပြီးတော့နောက်ထပ်100ကျော်ဒဏ်ရာရသွားစေတဲ့ဒေသနာရဆေးရုံအသေးခံဘုံခွဲတိုက်ခိုက်မှုဖြစ်ပွားပြီးတော့နောက်တစ်ရက်မှာတော့မြို့တစ်မြို့လုံးကလမ်းတွေတိတ်ဆိတ်ခြောက်ကန့်နေပြီးတော့စီးပွားရေးလုပ်ငန်းအများပြားနဲ့ဈေးတွေလည်းပိတ်ထားပါတယ်။ရှင်းနေတွေကအဲ့နှစ်အစောပိုင်းမှာပဲကောက်ဝါကနေတနက်နဲ့လှမ်းပြစ်လို့တည်ဆုံသွားရတဲ့လုတ်ဖော်ကိုင်းဘက်နာရီတွေဆေးရုံမှာလာရောက်စုဝေးသတင်းမေးနေကြတာပါပါကစ္စတန်တာလီဘန်အဖွဲ့နဲ့ IS Islamic စစ်သည်ကြောင့်အဖွဲ့ရဲ့အဖွဲ့ခွဲဖြစ်ပြီးတော့ American ပြည်အောင်စုကလည်းအရင်တစ်ပတ်မှာပဲကမ္ဘာအကြမ်းဖက်အစည်းအဝေးနဲ့ကိုတွင်းထားတဲ့ Jamaat Akra အဖွဲ့ကဒီတိုက်ခိုက်မှုနှစ်ခုလုံးကိုပြုလုပ်တာလို့ထုတ်ဖော်ပြောပါတယ်ကတားမြို့တည်ရှိတဲ့ဘလူချစ်စတန်ပြည်နယ်တစ်ခုလုံးကအာဖဂန်နစ္စတန်နိုင်ငံ၊အီရန်နိုင်ငံတို့နဲ့နယ်နိမိတ်ထိစပ်နေပြီးတော့ဟိုးရင်ကလေးကပုံကန်ထားကြမှုတွေတစ်ချိန်လုံးဖြစ်နေတာပါ။ Easter လို့ခေါ်တဲ့ခရစ်တော်ရှင်ပြန်ထမြောက်တော်မူတဲ့နေ့အထိမ်းမှန်ခရစ်ယာန်ဘာသာဝင်တွေစုဝေးချိန်မှာတိုက်ခိုက်လို့လူ80ကျော်သေဆုံးခဲ့ရတဲ့လဟိုးမြို့ကတိုက်ခိုက်မှုဖြစ်ပြီးကြတဲ့ကဆိုရင်အခုတနင်္လာနေ့တိုက်ခိုက်မှုကလူအသေးပြောက်အများဆုံးဖြစ်ပါတယ်။ Easter တိုက်ခိုက်မှုအတွက်လည်း Jamaat Akra ကသူတို့လုပ်ကြောင်းပြောပါတယ်။တနင်္လာနေ့တိုက်ခိုက်မှုဟာအီရန်နဲ့ဆီးရီးယားနိုင်ငံတွေမှာ IS Islamic စစ်သည်ကြွားတွေကိုအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေလေကြောင်းစစ်ဆင်မှုစတင်တဲ့နှစ်နှစ်ပြည့်နေလည်းဖြစ်ပါတယ်ရှင
်။ဆီးရီးယားနိုင်ငံကအကြီးဆုံးမြို့ဖြစ်တဲ့အလက်ပိုမြို့ရင်းကိုအစိုးရနဲ့တိုက်ခိုက်သဘုံတပ်တွေကရန်နဲ့ချီရဲ့တပ်ဖွဲ့ဝင်တွေထပ်မံအင်အားပြည့်နေပါတယ်။တိုက်ခိုက်တပ်ဖွဲ့တွေရဲ့ထိုးစစ်တွင်စစ်ပစ်ဆိုင်ရာနေရာတချို့ကိုသိမ်းပိုက်နိုင်ခဲ့တယ်လို့မြို့ရင်းကသဘုံတွေထိန်းချုပ်ထားတဲ့အရက်တွေကို တရင်သုံးပတ်ကြာဝမ်းရံပိတ်ဆို့ထားတဲ့အစိုးရတပ်တွေကိုချုပ်ပေါက်ခဲ့ပြီးတဲ့နောက်တိုက်ပွဲတွေပုံမပြင်းထန်လာနေတာပါ။တိုက်ပွဲတွေကြောင့်တိုင်းနဲ့ချီတဲ့အရက်သားတွေပြင်ပကလူသားချင်းစာနာမှုအကူအညီမရနိုင်ပဲပိတ်မိနေမှာစိုးရိမ်ရတယ်လို့လည်းကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးစမန်သာပေါ်ဝဲကတင်းလာနေကုလသမဂ္ဂလူညွန်ရေးကောင်စီမှာပြောဆိုလိုက်ပါတယ
်။ As we meet, humanitarian access to eastern Aleppo remains cut off by fighting.
ကိုစီဝေးချင်းပါနေတဲ့အချိန်မှာပဲတိုက်ပွဲတွေကြောင့်အလက်ပိုမြို့အရှေ့ပိုင်းမှာလူသားချင်းစာနာမှုအကူအညီတွေပိတ်ပို့ရလမ်းကြောင်းတွေပြတ်တောက်နေပါတယ်။အလားတူအလက်ပိုမြို့အနောက်ပိုင်းမှာလည်းတောင်ကနန်းကနေသင်္ကန်းအထိရှိနေတဲ့အရသားတွေလူသားချင်းစာနာမှုအကူအညီတွေမရနိုင်တဲ့အခြေအနေမျိုးကြုံရနိုင်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးစမန်သာပေါ်ဝဲကပြောဆိုခဲ့တာပါ။ဆီးရီးယားအရင်နေ့စဉ်နဲ့မျှဆောင်ကြည့်လေ့လာနေတဲ့ဆီးရီးယားလူခွင့်ရေးဆောင်ကြည့်အကဲကတ်ဖွဲ့ကတော့2011ခုနှစ်မှာပြည်တွင်းစစ်စတင်ဖြစ်ပွားချိန်ကစလို့တည်ဆုံးသူ 2,900 ကျော်ရှိသွားပြီဖြစ်တဲ့အကြောင်းတင်းလာနေတုန်းကပဲပြောဆိုသွားပါတယ်
။တူရကီနိုင်ငံမှာမအောင်မမြင်တဲ့ဆရာနာတိမ်ဖို့ကြံစည်မှုနဲ့အလို့ရှိနေတဲ့ပန်ဆယ်ဗေးနီးယားပြည်နယ်အခြေစိုက်ဘာသာရေးခေါင်းဆောင်တဦးကိုတူရကီကိုပို့မပေးဘူးဆိုရင်အမေရိကန်နဲ့တူရကီနှစ်နိုင်ငံကြားဆက်ဆံရေးကိုအကြီးအကျယ်ထိခိုက်စေလိမ့်မယ်လို့တူရကီကအင်္ဂါနေ့မှာပဲသတိပေးသွားပါတယ်။တူရကီဘာသာရေးဆရာမိုဟာမက်ဖတ်တူလာဂူလန်ကိုပြန်မပို့ပေးရင်အကြမ်းဖက်သမားတဦးအတွက်နဲ့နှစ်နိုင်ငံဆက်ဆံရေးစတေးခံရမယ်လို့တူရကီတရားရေးဝန်ကြီးကရုံးမြင့်တန်ကြားမှာပြောသွားပါတယ်။ဇူလိုင်လ15ရက်နေ့မှာစစ်အာဏာသိမ်းမှုမအောင်မမြင်ဖြစ်ပြီးနောက်မကြာခင်မှာပဲမစ္စတာဂူလန်ကိုသူတို့လက်ထဲလွှဲပေးဖို့တူရကီအစိုးရကအမေရိကန်အစိုးရကိုအကြိမ်ကြိမ်ဖိအားပေးနေတာပါ။အရင်တစ်ဘက်ကတော့မစ္စတာဂူလန်ရဲ့ရှေ့နေကအာနာသိမ်းမှုမှာမစ္စတာဂူလန်ပါဝင်ပတ်သက်တယ်ဆိုတာကိုတူရကီအစိုးရကဘာအထောက်ထားမှမပြနိုင်ကြောင်းမစ္စတာဂူလန်ကိုတူရကီကိုပြန်မပို့သင့်တယ်လို့ပို့မှလည်းမဟုတ်ပါဘူးလို့ပြောသွားပါတယ်။တူရကီအစိုးရဟာမစ္စတာဂူလန်ကိုဆွတ်ဆွဲထားတာတွေကိုပို့ပြီးတော့အပြစ်ကြီးလေးအောင်လို့လှုံ့ဆော်နေတယ်လို့သူရဲ့ရှေ့နေကဆိုပါတယ်။အမေရိကန်အစိုးရကလည်းမစ္စတာဂူလန်ကိုတူရကီကိုပြန်ပို့ဖို့ဆိုရင်တော့ဒီအာနာသိမ်းမှုမှာသူပါဝင်ပတ်သက်ကြောင်းခိုင်မာတဲ့အထောက်အထားပြဖို့လိုတယ်လို့ပြောနေတာပါ။ဇူလိုင်လ15ရက်နေ့ဒီအာနာသိမ်းမှုနဲ့ပတ်သက်လို့လူပေါင်း 9,000 နီးပါးဟာထိမ့်သိမ်းခံရတာရာထူးချခံရတာစစ်ဆေးခံရတာတွေဖြစ်လို့တမရအော်ဒဝန်ဟာဒီဖြစ်ရပ်ကိုအကြောင်းပြပြီးတော့သူ့ကိုဆန့်ကျင်သူတွေကိုနှိမ်နင်းနေလားဆိုတဲ့အဆိုရမှုတွေလည်းထွက်ပေါ်နေပါတယ်။မစ္စတာဂူလန်ကတော့ဒီအာနာသိမ်းမှုမှာပါလဲမပါ၊တိလဲမတိကြောင်းညှင်းဆိုပြီးတော့အာနာသိမ်းမှုကိုရှုံချသွားပါတယ်။
ယူအေဘီကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအေဘီကအတန်မြန်မာဘာသာစီစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမှာကျင်းပနေတဲ့နွေရာသီအိုလံပစ်အားကစားပွဲတော်မှာဒီကနေ့ထိဆုရရှိမှုစီးမှာတော့အမေရိကန်ပြည်တော်စုကရွှေတိရစ္ဆာန်စု5ခုငွေခွဲ9ကျေး9နဲ့စုစုပေါင်း19စုနဲ့ဦးဆောင်နေပါတယ်။ဆုရရှိမှုစီးမှာဒုတိယလက်နေတဲ့တရုတ်နိုင်ငံကတော့ရွှေ5ငွေ3ကျေး9နဲ့စုစုပေါင်း23စုရရှိထားပါတယ်။ထိုဆုံးနေရာမှာရှိနေတဲ့အမေရိကန်ကရေကူးအသင်း2သင်းကတော့တင်းလာနေမှာနောက်ထပ်စံချိန်သစ်တင်ပြီးရွှေစိတ်စုတွေအသေးသေးရရှိခဲ့ကြတာပါ။တဲ့27နှစ်အရွယ်အမေရိကန်ရေကူးချန်ပီယံရိုင်ယန်မာဖီကအမျိုးသားမီတာတရာပက်လက်ကူမှာ 58.69 စက္ကန့်နဲ့အိုလံပစ်စံချိန်ချိုးခဲ့တယ်လို့အသက်19နှစ်အရွယ်လီလီကင်းကတော့အမျိုးသမီးမီတာတရာလက်ပစ်ကူပွဲမှာတမင်းနဲ့ 4.93 စက္ကန့်နဲ့အိုလံပစ်စံချိန်သစ်တင်ခဲ့တာပါ။တင်းငွေနေနေမှာတော့လည်းအမေရိကန်ရေကူးချန်ပီယံကက်တီလက်စကီကမီတာလေးရအလုတ်ကူပြိုင်ပွဲမှာသူတင်ထားတဲ့ကမ္ဘာစံချိန်ကိုချိုးပြီးအနိုင်ရသွားပါတယ်။အမေရိကန်မျိုးသားရေကူးသင်းကတော့မီတာတရာလေးချိန်လက်စင်ကန်ရေကူးပြိုင်ပွဲမှာရွှေစိတ်စုစုကူခဲ့တယ်လို့ပထမဆုံးမီတာတရာကိုဦးဆောင်ကူခဲ့တဲ့ရေကူးချန်ပီယံမိုက်ကယ်ဖက်စ်ကိုလည်းကတော့နောက်ထပ်ရွှေစိတ်စုရရှိရတဲ့အတွက်အိုလံပစ်သမိုင်းတစ်လျှောက်ရွှေစိတ်စုအများဆုံးရထားတဲ့အားကစားသမားအဖြစ်နဲ့မှတ်တမ်းတင်နိုင်ခဲ့တာပါ။ဒီနေ့ရှင်ပြိုင်ပွဲအထဲမှာတော့ရေကူးနဲ့ဂျွန်ဘာပြိုင်ပွဲတွေအပါအဝင်အားကစားပွဲ9ခုမှာရွှေစိတ်15စုချီးမြှင့်ဖို့လည်းရှိနေပါတယ်။
ဒုတိယကမ္ဘာစစ်ကြီးကိုနောက်ဆုံးမှနှီးကုန်းချုပ်စေခဲ့တဲ့အနုပြုဘုံကျဲခံရတဲ့ဖြစ်ရပ်82နှစ်မြောက်နှစ်ပတ်လည်အထိမ်းအမှတ်ဖြစ်တဲ့ဂျပန်နိုင်ငံနာဂါဆာကီမြို့မှာအမှတ်တရခေါင်လောင်ထုတ်ခဲ့ပါရီးဖက်မန်လို့ခေါ်တဲ့အနုပြုဘုံကို American B-29 ဘုံကျဲလေယာဉ်ပေါ်ကကျဲချလိုက်ပြီးတော့မြို့ပေါ်မှာပောက်ကွဲသွားတဲ့နာဂါဆာကီဒေသစံတော်ချိန်မနေ့7:02မိနစ်တိတိမှာခေါင်လောင်ထုတ်တော့ငိမ့်ညံရေးပန်းချန်နဲ့စုဝေးတဲ့ထောင်ပေါင်းများစွာတဲ့လူတွေငြိမ်သက်တိတ်ဆိတ်နေခဲ့ကြပါတယ်။ဒီနေ့အခမ်းအနားကိုကမ္ဘာနိုင်ငံပေါင်း50ကျော်ကကိုယ်စားလှယ်တွေတက်ရောက်ခဲ့ပါတယ်ရှင်
။အရှေ့တရုတ်ပင်လယ်ပြင်တွင်ပိုက်ဆိုင်မှုတွေညှင်းပွားနေတဲ့ကျွန်းစုတွေအနီးသွားလာနေတဲ့တရုတ်သင်္ဘောတွေပုံများလာနေတဲ့အတွက်ဒီကနေ့မှာပဲဂျပန်နိုင်ငံသားအုပ်ဝန်ကြီးကတရုတ်တံမကြီးကိုဆင့်ခေါ်ကန့်ကွက်လိုက်ပါတယ်။ဒ IOU လို့ခေါ်တဲ့တရုတ်နိုင်ငံကပိုင်ဆိုင်ရောင်းပြောဆိုထားတဲ့ကျင်းစုတွေကိုတော့ဂျပန်နိုင်ငံဘက်ကဆန်ခေကူလို့ခေါ်ပြီးအစိုးရပိုင်းဖြစ်ဂျပန်နိုင်ငံဘက်ကကြေညာခဲ့ပြီးနောက်ပိုင်း2012ခုစက်တင်ဘာလကစလို့အငင်းပွားနယ်မြေတွေကိုတရုတ်နိုင်ငံကကင်းလက်သမောတွေဆီလွတ်နေတာပါဒါပေမဲ့လည်းမကြာသေးခင်ရပိုင်းတွေတွင်တရုတ်သင်းမောအရေးအတွက်လေးစားနေပါတိုးလာပြီး73ဆင့်အထိရှိလာတဲ့အတွက်ဂျပန်နိုင်ငံချဲဝင်ကြီးဖူမီယိုကူရှိရာကကန့်ကွက်ခဲ့တာဖြစ်ပါတယ်ဂျပန်နိုင်ငံရဲ့ဝန်ကြီးဌာနကပြန်လည်ထွက်ခွာလာတဲ့တရုတ်တမတ်ကြီးကတော့တရုတ်ကမ်းခြေဆောင်တင်မောတွေဟာတရုတ်နိုင်ငံကငါးဖန်တင်မောတွေကိုစောင့်ကြည့်ဖို့သာဖြစ်တဲ့အကြောင်းသတင်းတောက်တွေကိုပြောဆိုခဲ့ပါတယ
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကုအောင်လွင်ဦးနဲ့မအေးတန်နာကျတို့ကပြောပြခဲ့ကြတာပါ။ VOA ကထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com ဆမျက်နှာမှာတိုက်ရိုက်နားဆင်နေပါလေ။အခုတော့သတင်းပေးပို့ချက်တွေနဲ့စတင်ကြပါတယ်။မြန်မာနိုင်ငံကိုလက်တလောရောက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီးဌာနစီးပွားရေးနဲ့စီးပွားရေးလုပ်ငန်းဆိုင်ရာလက်ထောင်နိုင်ငံသားဝန်ကြီး Charles Rifkin ဟာဒီကနေ့မှာတော့မြန်မာနိုင်ငံစီးပွားကူးသန်းရောင်းဝယ်ရေးဝန်ကြီးဦးတန်းမြင့်နဲ့တွေ့ဆုံပြီးမြန်မာနိုင်ငံကိုကုန်သွယ်မှုဆိုင်ရာအထူးအခွင့်အရေး GSP ပေးဖို့ဆွေးနွေးခဲ့တယ်လို့ဝန်ကြီးကပြောပါတယ်။ဒါအပြင်နှစ်နိုင်ငံကုန်သွယ်ရေးဆိုင်ရာကိစ္စတွေလည်းဆွေးနွေးခဲ့ကြပါတယ်။ဆက်သွယ်မိမြန်တာတဲ့VOA သတင်းနောက်တင်ကြီးလင်းကပြောပြပေးပါပ
ါဟုတ်ကဲ့ပါလက်ရှိနေပြည်တော်ကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရေးဌာနစီးပွားရေးနဲ့စီးပွားရေးလုပ်ငန်းဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီး Charles Rifkin ဟာဒီနေ့မှာတော့စီးပွားရေးနဲ့ကူတန်းရောင်းဝယ်ရေးဝန်ကြီးဦးတန်းမြင့်နဲ့တွေ့ဆုံပြီးမြန်မာနိုင်ငံကိုကုန်သွယ်မှုဆိုင်ရာအထူးအခွင့်အရေး GSP ချပေးဖို့အတွက်ညှိနှိုင်းဆွေးနွေးခဲ့တယ်လို့ဦးတန်းမြင့်က VOA ကိုအခုလိုပြောပါတယ
်ဟုတ်ကဲ့ GSP ကိုသူကပေးချင်တယ်ပေါ့လေပြီးဖို့အတွက်ဘယ်လိုဒီဘက်ကအပြန်လန်းဒီဟိုလုံးမလဲဆိုတာသူကသူ့ဘက်ကမေးခွန်းလေးနဲ့မေးမယ်ပေါ့ကွာအဲဒီဘက်ကလိုရာဖြည့်ပြီးသူ့ဘက်ကလည်းမလုပ်ချင်ဒီဘက်ကလည်းမလုပ်ချင်ဆိုတော့အဲ GSP ပေးဖို့အတွက်ကိုသူကလိုရတဲ့ဟာတွေကိုအခြေခံချက်လေးတွေဟိုရှင်းလင်းဖို့အဲ့ဒါပါပဲသူကတော့အငယ်တော့ဟုတ်ပြီနှစ်ဖက်အကျိုးရှိမယ်ဆိုရင်တော့နှစ်ဖက်ဆိုတာလေဟို mutual benefit for both community ပေါ့ကိုရင်လိုလဲအမေရိကန်နဲ့ပူပေါင်းလက်ရှိပူပေါင်းဆောင်ရွက်လာရှိတယ်ဒီလိုကျဆက်လက်ပြီးတော့လုပ်ဖို့အတွက်အရင်သိမဲ့တော့ပြောလိုက်တာပေါ့လေတသမီးကညှိနှိုင်းမယ်ပေါ့
ဒီနေ့နေ့လဲတနအိမ်မှာနေပြီးတော့ Hilton Hotel မှာတွေ့ခဲ့တာပါလက်ထောက်နိုင်ငံသားရေးဝန်ကြီး Charles Rifkin နဲ့ရောသူနဲ့အတူပါလာတဲ့ American စီးပွားရေးကုမ္ပဏီကြီးတွေကတာဝန်ရှိသူတွေနဲ့လဲတွေ့ဆုံခဲ့တယ်လို့ဦးတန်းမြင့်ကပြောပါတယ်American စီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံတဲ့အခါမှာတော့နှစ်နိုင်ငံကုန်သွယ်ရေးမြင့်တင်ဖို့ဆွေးနွေးခဲ့တယ်လို့ဦးတန်းမြင့်ကဆက်ပြောပါဗျ။
အင်္ဂလိပ်ကတော့ trade promotion ကောင်းအောင်ပေါ့လေ။တွေ့တဲ့အောင်ဘယ်လိုလုပ်ကြမလဲဆိုတော့အင်္ဂလိပ်ကလည်းပါပါဒီဘက်ကအဲသူတို့လုပ်ငန်းရှင်တွေဘက်ကလာရောက်ရင်းနှီးမြှုပ်နှံနိုင်မယ့်ဒီအလားအလာတွေပြောပြတယ်။နောက်တစ်ပြီးအလားအလာရဖို့အတွက်သူတို့အနေနဲ့ဘယ်လိုအမေရိကန်ဘက်ကကူညီတင်တယ်ဆိုတော့ဤပညာတော့ပေါ့ကွာ။အဲ့ဒါမျိုးလေးတွေအကူအညီဆွေးနွေးကြတာပေါ့အဲသူတို့ဘက်ကလည်းလုပ်ငန်းရှင်များလည်းသူတို့ဘာလို့လုပ်ပေးနိုင်လဲဆိုတာပါတာပေါ့ဘစ်စနက်တူတော့အဲ့ဒါတွေပါပဲ
ဒါအပြင်အမေရိကန်နိုင်ငံသားရေးဌာနစီးပွားရေးဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီး Charles Rifkin ဟာစီမံကိန်းနဲ့ဖန်တားရေးဝန်ကြီးဌာနစက်မှုဝန်ကြီးဌာနတို့ကတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့တာပါလက်ထောက်နိုင်ငံသားရေးဝန်ကြီး Rifkin ဟာမြန်မာနိုင်ငံတွင်အမေရိကန်ယင်းနှီးမြှုပ်နှံမှုတွေကိုအားပေးမြင့်တင်ဖို့အတွက်အမေရိကန်စီးပွားရေးလုပ်ငန်းကြီးတွေကတာဝန်ရှိသူတွေကိုဦးဆောင်ပြီး American Innovation Roadshow to Myanmar ဆိုတဲ့ခေါင်းစဉ်နဲ့မြန်မာနိုင်ငံကို၄ရက်ကြာခရီးရောက်ရှိနေတာပါဒီကနေ့နေပြည်တော်မှာတော့စီးပွားရေးနဲ့ကုန်သွယ်ရေးဆိုင်ရာမြန်မာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့သလိုမနက်ဖြန်ကြာရင်တော့ရန်ကုန်ပြန်ပြီးအဲ့ဒီမှာရှိတဲ့ American ယင်းနှီးမြှုပ်နှံမှုနဲ့ American စီးပွားရေးလုပ်ငန်းအခြေအနေတွေကိုသုံးသပ်လေ့လာမှာဖြစ်ပါတယ်။လက်ရှိအဖြစ် American ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံအပေါ်ပြစ်မှတ်ထားအရေးယူဒဏ်ခတ်မှုအချို့ထားရှိပေမဲ့အများစုသောဒဏ်ခတ်မှုတွေကိုဆိုင်းငံ့တာရုပ်သိမ်းတာတွေလုပ်ထားပါတယ်။ရှိထားတဲ့အမေရိကန်ရဲ့ပြစ်မှတ်ထားအရေးယူမှုတွေဟာလည်းမြန်မာစီးပွားရေးကိုထိခိုက်စေဖို့မဟုတ်ပဲမြန်မာနိုင်ငံရဲ့နိုင်ငံရေးနဲ့စီးပွားရေးအပြောင်းအလဲတွေကိုအဟန့်အတားဖြစ်သူတွေကိုသာပြစ်မှတ်ထားအရေးယူတာဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေဘက်ကပြောလို့ရှိပါတယ်ရှင
် VOA သတင်းတော့မတ်တင်ကြီးလင်းရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်မကြာခင်နောက်ပိုင်းမှာတော့ဒီမိုကရက်ပါတီသမ္မတလောင်း Hillary Clinton နဲ့အကြိမ်နဲ့ရှင်ပြိုင်နေရတဲ့ Republican သမ္မတလောင်း Donald Trump ရဲ့ဒီ CYA ဆိုင်ရာဟောပြောချက်တွေနဲ့ပတ်သက်ပြီးလဲတင်ပြသွားဖို့ရှိပါတယ်။အခုတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်နဲ့ပတ်သက်တဲ့သတင်းတွေကိုတင်ပြချင်ပါတယ်။ အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရတဲ့အနေနဲ့အဂတိလိုက်စားမှုတွေကိုထိထိရောက်တိုက်ဖြတ်ဖို့လိုအပ်နေပြီလို့ပြည်သူ့လွှတ်တော်မှာလွှတ်တော်ကိုယ်စားလှယ်တွေကထောက်ပြခဲ့ကြပါတယ်အဂတိလိုက်စားမှုကိုအမှန်တကယ်တိုက်ဖြတ်လိုတဲ့အစိုးရဖြစ်ဖို့နဲ့တရားဥပဒေစိုးမိုးမှုကိုထိထိရောက်လှုပ်ဆောင်ပေးဖို့လွှတ်တော်ကိုယ်စားလှယ်တွေကတင်ပြလာကြတာဖြစ်ပါတယ် VOA သတင်းတောက်မေခါကစူးစီးတင်ပြထားပါတယ်
ဒီကနေ့ပြည်သူ့လွှတ်တော်မှာမြောက်ကလာပါမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာတန်းဝင်းရဲ့နိုင်ငံဝန်အဂတိလိုက်စားမှုများထင်ရှားသိသာစွာကြာစင်းလျော့ပါရေးအတွက်ထိထိရောက်ရောက်ကင်တွယ်ဖြည့်ရှင်းပေးဖို့ပြည်အောင်စုအစိုးရကိုတိုက်တွန်းတဲ့အဆိုကိုလွှတ်တော်ကိုယ်စားလှယ်33ဦးအထိပါဝင်ဆွေးနွေးခဲ့ကြပါတယ်ဒီဆွေးနွေးမှုဟာလွှတ်တော်တပ်တန်းမှာအများဆုံးဆွေးနွေးမှုတစ်ခုလည်းဖြစ်ပါတယ်ဒီလိုဆွေးနွေးတာမှာလွှတ်တော်ကိုယ်စားလှယ်တွေကလက်ရှိဖြစ်ပွားနေတဲ့အခြေအနေကိုတင်ပြခဲ့တာတွေရှိခဲ့ပါတယ်ဒါမှမြေတိုင်းစည်းရေးလေးကနောက်ဆုံးပုံမော်တော်ကားလေးစီးစီးနိုင်တာတွေဖားကန့်ဒေတာမှာရဲစခန်းမှုတယောက်ဖြစ်ဖို့စက်သိန်း100လောက်လက်ပေးရတာတွေနဲ့လောင်ကစားတိုင်တွေဖမ်းတဲ့အခါလက်ခွဲတိုင်တွေကမိပြီးတိုင်ကြီးတွေကိုအဂတိလိုက်စားမှုတွေကြောင့်ဘယ်တော့မှဖမ်းမမိတာတွေအဂတိလိုက်စားမှုတွေကြောင့်နိုင်ငံတော်ဗန်နာတွေမြောက်များစွာဆုံးရှုံးနေရတာတွေစတဲ့အဂတိလိုက်စားမှုတွေနဲ့ပတ်သက်ပြီးတင်ပြခဲ့တာတွေရှိပါတယ်အဂတိလိုက်စားမှုကိုအမှန်တကယ်တိုက်ဖြတ်လို့တဲ့အစိုးရဖြစ်ဖို့နဲ့ NLD အစိုးရအသစ်အနေနဲ့ဥပဒေစိုးမိုးမှုကိုထိထိရောက်ရောက်လှုပ်ဆောင်ပေးဖို့လိုအပ်နေပြီလို့တကုံမြို့နယ်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာတတ်သက်ခိုင်ကအခုလိုတင်ပြဆွေးနွေးခဲ့ပါတယ်
။သက်ဆိုင်ရာတာဝန်ရှိတဲ့အဖွဲ့အစည်းဝင်တွေကအမှန်တကယ်အဂတိလိုက်စားအဂတိတိုက်ဖြတ်ရေးကိုအောင်မြင်ခြင်းနဲ့စိတ်စေတနာအပြည့်အဝနဲ့ရည်ရွယ်တဲ့ရလတ်များအမှန်တကယ်ရနိုင်တဲ့ကင်တွယ်ဖြည့်ရှင်ဆောင်ရွက်ခြင်းများကိုလက်တွေ့ဆောင်ရွက်ကြမှသာအာဂရီတိုက်ဖြည့်ရေးအကောင့်ထံပေါ်မှုအမှန်တကယ်တိုးတက်အောင်မြင်နိုင်မှာဖြစ်တဲ့အကြောင်းလေးလေးနက်နက်ပြောကြားလိုပါတယ်ရှင်။လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးလူမှုရေးစီးပွားရေးပြောင်းလဲမှုတွေနဲ့အံဝင်ဝင်ကြဖြစ်အောင်ပုံစံချပြီးအာဂရီနှိမ်နင်းရေးဆိုင်ရာဥပဒေများတိတိသားသားအသက်ဝင်အောင်ဆောင်ရွက်ခြင်းအပြင်ရလတ်ကိုအခြေခံတဲ့ချင်းကပ်မှုတွေနဲ့အကောင့်ထံပေါ်တင်ကြောင်းတိုက်တွန်းဆွေးနွေးလိုပါတယ်ရှင်။လက်ရှိအစိုးရလက်ထက်မှာတဲမှတ်တဲ့တရားစီရင်ရေးပေါ်ပေါက်ဖို့တရားစီရင်ရေးခန္ဓာပြုပြင်ပြောင်းလဲရတော့မယ့်အချိန်ဖြစ်တယ်လို့အထူးပြုပြောကြားလိုပါတယ်ရှင်
။လက်ရှိမှာအဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေကို2013ဩဂုတ်လမှာပြဋ္ဌာန်းခဲ့ပြီးတဲ့နောက်2014ခုနှစ်မှာအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ပေါ်ပေါက်လာခဲ့ပေမယ့်လက်တွေမှာအလုံးမဖြစ်ခဲ့ပါဘူး။ဒါတွေကြောင့်ကော်မရှင်အစ်စ်ပြန်လဲဖွဲ့စည်းပြီးထိထိရောက်ရောက်လှုပ်ဆောင်မှုကိုယ်စားလှယ်တွေကထောက်ပြမှုတွေရှိခဲ့ပါတယ်။တရားဥပဒေစိုးမိုးရေးကိုလှုပ်ဆောင်နေတဲ့သူတွေကိုယ်တိုင်အဂတိလိုက်စားမှုတွေရှိနေတာကြောင့်တရားဥပဒေစိုးမိုးရေးပိုင်းအားနည်းနေတာဖြစ်တယ်လို့ဖားကန့်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်စိုးကတင်ပြခဲ့ပါတယ်။လက်ရှိမှာဖားကန့်ဒေတာတွင်ရဲစခန်းမှုတယောက်ဖြစ်ဖို့ကြက်ငွေ300လောက်လက်ပေးနေရတာတွေရှိနေပြီးမူရင်းနဲ့ပတ်သက်ပြီးအဂတိလိုက်စားမှုတွေကြောင့်ထင်သလောက်ထိရောက်စွာမနှိမ်နှင်းနိုင်တာတွေလည်းရှိတယ်လို့သူကထောက်ပြခဲ့ပါတယ်။အဂတိလိုက်စားမှုနဲ့ပတ်သက်ပြီးအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဘက်ကထိထိရောက်အရေးယူမှုလှုပ်ဆောင်ပေးဖို့လိုအပ်နေတယ်လို့၆ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥပဒေကြီးကအခုလိုထောက်ပြသွားပါတယ်
။အဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်အနေနဲ့လည်းကော်မရှင်ဝန်ထမ်းကြီးလာစာများအပါဝင်ကော်မရှင်တစ်ခုလုံးကြီးတစ်နှစ်ကုန်ကြစိတ်ငွေများနဲ့တစ်နှစ်အတွင်းပြည်သူများစစ်စစ်ထုတ်ပြန်ပြည်သူများအတွက်စစ်စစ်ထုတ်ပြန်တဲ့အမှုရည်အတွက်ကိုနှိုင်းချင်ပြပြီးအမှန်တကယ်ဖြစ်အမှန်များကိုမဖော်ထုတ်နိုင်မှာကပြောင်းလဲချိန်တိုင်းပြီဖြစ်သမီအားလုံးကိုပြောင်းလဲတင်ကြောင်းသုံးသက်အကြံပြုလိုပါတယ်။အဂတိလိုက်စားသူနဲ့အဂတိလိုက်စားမှုပြုလို့အားပေးသူများကိုနမူနာပြအရေးယူဆောင်ရွက်ပြည်ထင်ကြောင်းနဲ့မြောက်ကလာပမဲဆန္ဒနဲ့ပြည်သူ့ကိုယ်စားလှယ်ဤပြောင်စုအစိုးရကိုတိုက်တွန်းကြောင်းအစိုးကိုထောက်ခံဆွေးနွေးတင်ပြပါတယ
်။လက်ရှိအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ရဲ့ထုတ်ပြန်ထားတဲ့အရာအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ရဲ့တပ်တန်းနှစ်နှစ်ကျော်အတွင်းမှာတိုင်ကြားစာပေါင်း2000ကျော်လက်ခံရရှိထားရမှာတိုင်ကြားစာပေါင်း1900ကျော်ဟာစစ်ဆေးအရေးယူနိုင်ခြင်းမရှိခဲ့ဘဲမှတ်တမ်းအဖြစ်သာထားရှိခဲ့ရတယ်လို့သတင်းထုတ်ပြန်ထားပါတယ်။တိုင်ကြားစာပေါင်း900ကျော်သာစစ်ဆေးအရေးယူမှုလုပ်ငန်းတွေလက်ခံဆောင်ရွက်ပေးနိုင်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ဒီကနေ့တင်ပြထားတဲ့အစုံနဲ့ပတ်သက်ပြီးဒီကနေ့လွှတ်တော်မှာအချိန်ကန့်သတ်ကြောင့်12ဦးပဲဆွေးနွေးနိုင်ခဲ့ရပါတယ်။နောက်နေ့တွေမှာဒီအစုံနဲ့ပတ်သက်ပြီးဆက်လက်ဆွေးနွေးသွားအောင်မှာဖြစ်ပါတယ်ရှင်
။ VOA သတင်းတော်မေခရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါ။ညာ9နိုင်မှာထုတ်လွှင့်မဲ့ VOA ညာပိုင်းအစီအစဉ်မှာတော့မြန်မာနိုင်ငံလက်ရှိရင်ဆိုင်ခံစားနေရတဲ့ရေဘေးအခြေအနေ၊ကယ်ဆယ်ရေးလုပ်ငန်းတွေနဲ့ပတ်သက်လို့ဆွေးနွေးကြမယ်။VOA တိုက်ရိုက်လေးလိုင်းအစီအစဉ်ကိုစောင့်မျှော်နားဆင်နေပါလေ။အခုတခါနားဆင်ရမှာကထိုင်းနိုင်ငံရောက်မြန်မာရွှေပြောင်းအလုသမားအရေးဆောင်ရွက်နေတဲ့အဖွဲ့တွေကိုမြန်မာတန်ယုံကခေါ်ယူတွေ့ဆုံပြီးမြန်မာတန်ယုံအလုသမားကူညီဆောက်ရှောက်ရေးကော်မတီအဖွဲ့ဝင်ကတ်တွေကိုပြန်လည်တင်းစီခဲ့ပြီးတဲ့နောက်မှာတော့အဲ့ဒီကော်မတီကနေအလုသမားရေးအဖွဲ့နှစ်ဖွဲ့နှုတ်ထွက်သွားခဲ့ပါလေ။ထိုင်းခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ထားတာပါ။
မြန်မာအလုံသမားရဲ့ဆောင်ရွက်နေတဲ့အဖွဲ့အစည်းနှစ်ခုအနေနဲ့ထိုင်းနိုင်ငံရောက်အလုံသမားတွေရဲ့အခက်အခဲတွေကိုမြန်မာပြည်မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံဘက်ကလည်းအလုံသမားရဲ့လုပ်နေတဲ့အဖွဲ့အနေနဲ့ထိုင်းနိုင်ငံနဲ့ပတ်သက်လို့မဟုတ်မမှန်သတင်းတွေပြောဆိုရဲဆိုပြီးဖိအားပေးမှုတွေရှိလာခဲ့တာပါဒီနောက်မှာတော့မြန်မာတန်ယုံကလည်းခေါ်ယူတွေ့ အစည်းအဝေး9နာရီကိုလာခဲ့ပါလို့ခေါ်တဲ့ဒီနေ့သွားတဲ့အခါမှာကျွန်တော်တို့စီကကျွန်တော်တို့စီကိုအထားတဲ့အရုသမဂွန်ကြီးကျောင်းဆိုင်ကော်မတီကတ်တွေကိုသမကြီးကပြန်အပ်ဖို့အတွက်ပြောတယ်ပြောတဲ့အတွက်တန်ယုံကကတ်ထုတ်ပေးထားတဲ့အဲ့ပြီးတော့သမကြီးကနေပြီးတော့ဒီအရုသမရဲ့ကွန်ကြီးကျောင်းဆိုင်ရဲ့ရှင်းသုံးပွဲဟာဒေါက်ဆန်းကြီးကလည်းပဲအတိမပြုစားတယ်နောက်လည်းပဲဒီလိုနဲ့ပဲပေါင်းပြီးတော့လုပ်မယ်ဒါပေမဲ့ဒီကောက်ကိုမလုံးတော့ဘူးခုကတော့ဒီတိုင်းဆက်သွားလို့မရတော့ဘူးကျွန်တော်လည်းမရှင်းနိုင်တော့ဘူးဒါကြောင့်မို့လို့ဥပဒေကြောင့်ရဖြစ်အောင်ခမရတို့တွေဓာတ်ပုံတော့ပုံပေးပါအလို့သမောဝန်ကြီးဌာနကိုတင်ပြမယ်သူတို့ထုတ်ပိတ်ရှင်တဲ့လူပေးမယ်မပိတ်ရှင်တဲ့လူမပေးဘူးကျွန်တော်လည်းအဲ့လိုပြောတယ်ကျွန်တော်တို့ကတိုင်းရောရုံရုံကြီးကြီးအနေထားတဲ့အလို့သမောကွန်ကြီးကျောင်းဆောင်ရဲ့တိုင်းရုံကတ်ကိုပြန်ပြီးတော့သိမ့်တယ်ဆိုတော့ကျွန်တော်တို့မှဘာမှအကောက်ွယ်မရှိတော့ဘူးလေ
ပြီးခဲ့တဲ့ရက်ကထိုင်းနိုင်ငံအခြေစိုက်ရှေ့ပြောင်းလို့သမားကြီးဆောင်ရွက်နေတဲ့အဖွဲ့အစည်းတစ်ခုကမြန်မာနိုင်ငံမှာသတင်းစာရှင်းလင်းပွဲလုပ်ခဲ့ရမှာထိုင်းမြန်မာနှစ်နိုင်ငံသဘောတူညီမှု MOU နဲ့လာတဲ့လူသမားတွေထိုင်းနိုင်ငံတွင်းမှာဒုက္ခရောက်ရပုံနေရရင်ပြန်ပို့ခံရပုံဖမ်းဆီးခံရပုံတွေကိုရှင်းလင်းခဲ့ပါတယ်ဒီရှင်းလင်းပွဲပြီးမှာမြန်မာနိုင်ငံဘက်ကအလို့သမားတင်ပို့နေတဲ့ကုမ္ပဏီတွေစုစည်းထားတဲ့ပြည်ပအလို့ကန်ရှာဖွေရေးအေဂျင်စီအဖွဲ့ချုပ်ကလည်းတရားစွဲဆိုခဲ့သလိုအဲ့ဒီအဖွဲ့နှစ်ဖွဲ့ဟာထိုင်းနိုင်ငံနဲ့ပတ်သက်လို့မှန်မှန်သတင်းတွေပြောဆိုခဲ့တာကြောင့်အရေးယူဆောင်ရွက်သွားမယ်ဆိုပြီးထိုင်းလူသမားဝန်ကြီးဌာနရဲ့အကြီးအကဲတဦးရဲ့ပြောဆိုချက်ကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ဆွဆဲခံနိုင်ရတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကတော့
ကျွန်တော်တို့ကိုမှုဖင်းတာတော့ကျွန်တော်တို့တော့ဘာမှမသိရသေးဘူး။နောက်ပြီးတော့ဖုန်းဆက်ပြီးတော့ခေါ်တာလည်းမသိရသေးဘူး။ရေးတွေကလာပြီးတော့ပြောတာလည်းမရှိသေးဘူး
။ထိုင်းနိုင်ငံတွင်းမှာမြန်မာလူသမားတောင်းနဲ့ချီပြီးပြန်ပို့ခံခဲ့ရကြောင်းမြန်မာလူသမားကုညီအဖွဲ့တွေကရန်ကုန်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တယ်ဆိုပြီးထိုင်းဘက်ကဆွတ်ဆွဲခဲ့တာပါ။ဥပဒေချိုးဖောက်ပြီးတားမြစ်ထားတဲ့ဈေးရောက်တဲ့အလုပ်လုပ်နေသူတွေကလိုက်လံဖမ်းဆီးတာတွေရှိခဲ့ပေမဲ့တောင်းနဲ့ချီပြီးဖမ်းဆီးတာမဟုတ်တဲ့အကြောင်းဩဂုတ်လ5ရက်နေ့မှာတော့ထိုင်းရဲ့လုပ်ကိုင်ရှာဖွေရေးအလုပ်သမားဌာနရဲ့အကြီးအကဲမစ္စတာအာရစ်ပရိုမနီကပြန်လည်ခြေပခဲ့ပါတယ်။ထိုင်းနိုင်ငံတွင်းမှာရုံငန်းဖွင့်ထားပြီးအခုလိုမျိုးမဟုတ်မမှန်သတင်းဖြန့်မှုတွေအတွက်ထိုင်းနိုင်ငံအလို့သမားရေးဌာနအနေနဲ့ကတော့ BSI အထူးစုံစမ်းစစ်ဆေးရေးအဖွဲ့ကိုသတင်းအချက်လက်တွေပေးပြီးဝင်ရောက်စစ်ဆေးဖို့ဖိအားပေးမှာဖြစ်တယ်ဆိုပြီးလူ့သမားဝန်ကြီးဌာနရဲ့ပြောဆိုချက်ကိုကိုးကားပြီးထိုင်းနိုင်ငံထုတ် Daily News သတင်းမှာရေးသားထားပါတယ်။မြန်မာပြည်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ထိုင်းဆိုရဘက်ကစွပ်စွဲထားတဲ့အချက်တွေကိုပြောဆိုခဲ့တာမရှိတဲ့အကြောင်း AAC ဖွဲ့ရဲ့ဒါရိုက်တာဦးခန့်ကြီးကတော့ဆိုပါတယ်
။သူလာရောက်စစ်ဆေးမယ်ဆိုတာကိုပဲစောင့်နေတယ်။အကယ်၍လာရောက်စစ်ဆေးရတယ်ကျွန်တော်တို့ကစစ်ဆေးတဲ့မှာမူတည်ပြီးတော့ဥပဒေရရင်ဆိုင်တယ်။ထိုင်းအနာဘိုင်ကျွန်တော်တို့မြဲတွေ့တယ်။ရဲအရာရှိတွေကျွန်တော်တို့လည်းမြဲတွေ့နေတယ်။ဒါပေမဲ့ကျွန်တော်တို့လာရောက်ပြီးတော့မမေးမြန်းမဖြစ်ကျွန်တော်တို့ဒီကတ္တနာမဖြေရှင်း
။ MAT လို့ခေါ်တဲ့အဖွဲ့ကတော့73နှစ်ကျော်ကြာထိုင်းနိုင်ငံမှာအခြေစိုက်ပြီးလူကုန်ကူးခံရတဲ့မြန်မာတွေကို DSI နဲ့ပူးပေါင်းပြီးကယ်ဆယ်ရေးတွေလုပ်ခဲ့တာဖြစ်ပါတယ်။ AAC ကလည်းထိုင်းလူသမားဝန်ကြီးဌာနလက်အောက်မှာရှိတဲ့အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးအလို့သမားခွင့်ရချိုးဖောက်ခံရမှုတွေကိုဖြေရှင်းပေးခဲ့တာဖြစ်ပါတယ်။အဲ့ဒီအဖွဲ့နှစ်ဖွဲ့လုံးဟာမြန်မာတန်ရုံကူညီစောက်ရှောက်ရေးကော်မတီဝင်တွေဖြစ်ကြပြီးမြန်မာတန်ရုံရဲ့အကူအညီနဲ့တချို့လုပ်ငန်းတွေကိုလုပ်ခဲ့ကြတာဖြစ်ပါတယ်။
ဖြူရည်တော့မအေးမှတင်ပြခဲ့တာပါ။အခုတော့နိုင်ငံတကာသတင်းလှော်တပုတ်တင်ဆက်ပါမယ်။အမေရိကန်ပြည်ထောင်စုမှသမရရွေးကောက်ပွဲကျင်းပဖို့3လအလိုမဲဆွယ်စည်းရုံးနေကြတာမှာစီးပွားရေးကိစ္စကိုအာရုံထားပြောဆိုနေကြပါတယ်။စီးပွားရေးကော်ပိုရေးရှင်းနေပေါ်အခွန်လျှော့ချသွားမယ်လို့ Republican သမရလောင်း Donald Trump ကမီဂျီဂန်ပြည်နယ် Detroit မြို့မဲဆွယ်စည်းရုံးပွဲမှာပြောသွားပါတယ်။ပြန်ပဲ Democrat သမရလောင်း Hillary Clinton ကတော့အလို့ကန်သစ်တွေဖန်တီးနိုင်မဲ့ယင်းနှိမ့်နှံမှုတွေလှုပ်ဆောင်သွားမယ်လို့ဆိုပါတယ်။ Selector ဟုတ်ရဲ့သတင်းလွှာကိုတော့ Mackin ဖြူတွေကပြောပြပါမယ်။
အမေရိကန်ပြည်ထောင်စုသာထိတ်ဆုံးဦးစားပေးဖြစ်ရမယ်ဆိုတဲ့သူ့ရဲ့ America First အစီအစဉ်ဟာစီးပွားရေးဖွံ့ဖြိုးမှုနှေးကွေးနေတဲ့မြို့နယ်တွေနဲ့တိုင်းပြည်လုံးရဲ့စီးပွားရေးပြန်လည်ကောင်းမွန်လာအောင်လုပ်ပေးနိုင်လိမ့်မယ်လို့ Republican သမ္မတလောင်း Donald Trump က Detroit စီးပွားရေးအသင်းမှာလုပ်တဲ့မဲဆွယ်စည်းရုံးပွဲအတွင်းပြောသွားပါတယ်။နိုင်ငံသားအများစုအတွက်အခွင့်အရေးလျှော့ချတာကလေးပြုစုစောက်ရှောက်မှုစရိတ်အခွန်လျှော့ပေါ့ခွင့်ပြုတာတွေလှုပ်သွားမယ်လို့မဲဆန္ဒအရှင်တွေကသူကကတိပေးပြောသွားပါတယ်
I am proposing an across the board income tax reduction especially for middle income Americans.
အားလုံးနဲ့သက်ဆိုင်တဲ့အခွန်ရှော့ပေါ်မှုအထူးသဖြင့်လူရက်တန်းစားတွေအတွက်အခွန်ရှော့ချနိုင်ဖို့ဖြစ်ပါတယ်။ဒါကအလုပ်ကိုင်သစ်တွေနဲ့ဝင်ငွေကောင်းတဲ့အလုပ်တွေကိုဖန်တီးပေးနိုင်မှာပါ။ချမ်းသာသူတွေအနေနဲ့မျှတတဲ့အခွန်ပေးဆောင်ရမှာဖြစ်ပေမဲ့နိုင်ငံတစ်ခုအနေနဲ့တခြားတိုင်းပြည်တွေနဲ့ရှင်ပြန်ရမှာအလုပ်ကိုင်ခွင့်လန်းတွေပျက်စီးရရောက်မဲ့အခက်အခဲတွေဖြစ်တဲ့အထိတော့ဘယ်သူမှမပေးဆောင်စေရပါဘူး။
ကလင်တန်သာသမ္မတဖြစ်ရင်ဒီမိုကရက်တစ်အကူလုံနေတဲ့အခြေအနေတိုင်းဆက်ပြီးတော့ရှိနေမှာဖြစ်တယ်။ပြည်တွင်းအလုပ်အကိုင်တွေနဲ့စီးပွားရေးလုပ်ငန်းတွေပြပရောက်ကုန်ပြီးတော့အခွန်တိုးခေါက်တာတွေဖြစ်နေအောင်ပါပဲလို့ထရမ့်ကပြောပါရယ
်။ We punish companies for making products in America but let them ship products into the United States.
အမေရိကန်ပြည်အောင်စုထဲမှာကုန်ထုတ်လုပ်နေတဲ့ကုမ္ပဏီတွေကိုကြတော့ကျွန်တော်တို့ကအပြစ်ပေးပါရယ်။ဒါပေမဲ့နိုင်ငံခြားမှာသွားလုပ်မယ်ဆိုရင်တော့အခွန်ဆောင်စရာမလိုပဲကုန်ပစ္စည်းတွေကိုတင်သွင်းခွင့်ပြုထားပါရယ်။
ဖလော်ရီဒါပြည်နယ်မှာမဲဆွေစည်းရုံးရေးဆင်ခဲ့တဲ့ဒီမိုကရက်တစ်ပါတီသမ္မတလောင်းမစ္စစ်ကလင်တန်ကတော့ဝင်ငွေကောင်းတဲ့အလုပ်ကိုင်သစ်တွေဖန်တီးပေးသွားမယ်အကြောင်းအဓိကပြောဆိုသွားပါတယ
် I want to be the person who helps to create new jobs with rising incomes and in the first
place ရတရားတင်မှာဝင်ငွေကောင်းတဲ့အလုပ်ကိုင်သစ်တွေကိုဖန်တီးပေးနိုင်အောင်လှုပ်ဆောင်ပေးတဲ့သူဖြစ်ချင်ပါတယ်အလုတ်ကိုင်းတစ်တွေဖန်တီးပေးတဲ့နေရာမှာဒုတိယစစ်အပြီးကာလကစပြီးတော့အကြီးအမားဆုံးယင်းနှိမ့်နှံမှုကြီးတွေကိုချမှတ်ဆောင်ရွက်နိုင်အောင်ပါတီကြီးနှစ်ခုစလုံးနဲ့လက်တွဲဆောင်ရွက်သွားမှာဖြစ်ပါတယ်
။ကုန်ထုတ်လုပ်ငန်းနဲ့အခြေခံအဆောက်အုံတည်ဆောက်ရေးလုပ်ငန်းတွေမှာသာမကတန့်ရှင်းတဲ့စွမ်းအင်းနီးပညာနဲ့စက်သစ်တီထွင်တဲ့လုပ်ငန်းတွေမှာလည်းအလုတ်ကိုင်းတစ်တွေဖန်တီးပေးသွားမယ်လို့ Mrs. Clinton ကပြောပါတယ်။အစိမ့်ပညာသင်ယူနေကြတဲ့လူငယ်တွေအတွက်လည်းကျောင်းကျွေးအလွယ်တကူပြန်ဆက်နိုင်ပြီးအသေးစားစီးပွားရေးလုပ်ငန်းတွေစတင်နိုင်အောင်ကူညီသွားမယ်လို့ Mrs. Clinton ကကတိပြုပြောပါတယ
်။ If you want to start a business, we're going to put a moratorium on your student loan payments so you can actually borrow the money.
ဒီကူစာရင်းနေဆိုရင်အဲ့ဒီလုပ်ငန်းစဖို့အတွက်လိုအပ်တဲ့ငွေကြေးချေယူနိုင်ဖို့အတွက်ရှင်တို့ရဲ့တင်နေတဲ့ပညာသင်ခဲ့တဲ့ကျောင်းအကျွေးတွေကိုချက်ချင်းပြန်ဆက်စရာမလိုအောင်ယာယီဆိုင်းငံ့ပေးသွားပါမယ်။
ဒီလိုအကြံဉာဏ်တစ်တွေထရမ့်မှာတော့မရှိဘူးလို့ Mrs. Clinton ကဆွဆွဲပြောပါတယ်။ထရမ့်ရဲ့အစီအစဉ်ဟာစီးပွားရေးလုပ်ငန်းကြီးတွေနဲ့ချမ်းသာကြွယ်ဝသူတွေအခွန်တက်တာရရစေဖို့သာဖြစ်ပြီးစီးပွားရေးဖွံ့ဖြိုးမှုနှုန်းတိုးတက်အောင်လုပ်မယ်လို့ပြောပြီးတော့ပဲအရင်တုန်းက Republican တွေလှုပ်ခဲ့မှုတွေမအောင်မြင်တဲ့မြည်ပြူဟာတစ်ခုသာဖြစ်တယ်လို့ဆိုပါတယ်။ထရမ့်ဟာသူ့ရဲ့မဲဆွယ်လှုပ်ရှားမှုတွေကိုထိခိုက်စေတဲ့အခြေအနေတွေနဲ့သတင်းတစ်ပတ်ကြာလောက်ခြုံခဲ့ရပြီးတဲ့နောက်Mrs. Clinton ကိုအမိပြန်လိုက်နိုင်ဖို့အစွမ်းကုန်မဲဆွဲစီယုံနေပါရဲ့ရှင်
။မက်ခင်ပြတွေ့တင်ပြခဲ့တာပါခင်ဗျာ။အခုတော့သတင်းချင်းညို့ကိုကိုအောင်လင်းဦးကပြောပြပေးပါအောင်ဗျာ
။ Republican Party သမ္မတလောင်းဒေါ်နယ်ထရမ့်မှာသမ္မတအရေးချင်းနဲ့ပြည်မမှုမရှိတဲ့အတွက်ထောက်ခံမှုပေးမှာမဟုတ်တဲ့အကြောင်း Republican အထက်လွှတ်တော်အမတ်တူးနဲ့အမျိုးသားလွန်ကြုံရေးအရာရှိဟောင်းတွေကပြောဆိုလက်ကျပါရတယ်။ထရမ့်ဟာပါတီရဲ့စံတမိုးတွေကိုကိုစားမပြုသူတိုင်းပြည်ရဲ့လူဝဲချက်တွေကိုဖြည့်ဆည်းပေးနိုင်မယ်သူမဟုတ်တာကြောင့်ထောက်ခံမှာမဟုတ်တဲ့အကြောင်း Republican အထက်လွှတ်တော်အမတ် Susan Collins အရင် Republican သမ္မတဟောင်းတွေလက်ထက်တာဝန်ယူခဲ့ကြဘူးတဲ့အမျိုးသားလွန်ကြုံရေးနဲ့နိုင်ငံခြားရေးမူဝါဒရေးအရာရှိဟောင်း50တွေကပြောဆိုခဲ့ကြတာပါ။ပါကစ္စတန်နိုင်ငံနောက်တော်မိုင်းကကတားမြို့မှာရှင်းနေများအပြားပါဝင်လူပေါင်း80ထက်မနည်းတည်ဆုံပြီးနောက်ထပ်တရားကြောတရားရသွားတဲ့ဆေးရုံအသေခံဘုံကွက်တက်ခိုက်မှုဖြစ်ခဲ့ပြီးနောက်တည့်မှာတော့မြို့တစ်မြို့လုံးလမ်းတွေတိစိတ်ချောက်ကပ်နေပြီးစီးပွားရေးလုပ်ငန်းတွေနဲ့ဈေးတွေလည်းပိတ်ထားပါဗျ။ဆီးရနိုင်ငံကအကြီးဆုံးမြို့ရဲ့အလက်ပိုမြို့တွင်းမှာအစိုးရနဲ့အတိုက်ခံသဘုံတက်တွေကရန်နက်ချီရဲ့တပ်ဖွဲ့တွေကိုထပ်မံအင်အားဖြည့်နေတဲ့အတွက်တိုင်းနယ်ချီရဲ့အရဲသားတွေပြင်ပကလူသားချင်းစာနာမှုအကူအညီမရမှာကိုစိုးရိမ်နေကြပါဗျ။ဘရာဇီးလ်နိုင်ငံရီယိုဒီဂျနေရိုမြို့မှာကျင်းပနေတဲ့နွေရာသီအိုလံပစ်အားကစားပွဲတော်မှာဒီကနေ့ထိဆုရရှိမှုဆင်းမှာတော့အမေရိကန်ပြည်အောင်စုကရွှေတဆိပ်စု5ခုငွေ9ကျေး9နဲ့စုစုပေါင်း19စုနဲ့ဦးဆောင်နေပါတယ်။ဒုတိယလိုက်နေတဲ့တရုတ်နိုင်ငံကတော့စုစုပေါင်း73စုရရှိထားပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းညို့ကိုကိုအောင်လွင်ဦးပြောပြသွားတာပါ။ဒီညနေကင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်အောင်ဖြစ်ပြီးအတန်လှင့်အင်ဂျင်နီယာကတော့ဆူလိုင်မန်တာလာဝီလီဖြစ်ပါတယ်။VOA American နဲ့ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00-9:00 အထိလိုင်းနိုမီတာ 16.25 ရူကနေထုတ်လွှင့်ခဲ့တာပဲဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2နာရီကြာမှကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.